ဟုတ်ကဲ့ဒီအိန္ဒိယနယ်စပ်ချင်းတဲ့သခိုင်းကိုဗစ်ဖြစ်နှုန်းထိတ်ဆုံးတက်သွားဝန်ကိုကျန်းမာရေးသတင်းပြန်ကြားဖွဲ့ဝင်ဒေါက်တာခင်ခင်ကြီးက
ဒီဂျွန်လ၂ရက်နေ့အထိပေါ့နော်ပို့တွင်းလူနာတွေအကိုင်းနဲ့ပြည်နယ်ထဲမှာဆိုရင်အများဆုံးကချင်းပြည်နယ်ဖြစ်ပါတယ်ချင်းမှာဆိုဟိုလက်ရှိပို့တွင်းလူနာ191ယောက်ရှိပါတယ်ဒုတိယလိုက်တာတော့စကိုင်းဖြစ်ပါတယ်စကိုင်းမှာ154ယောက်ရှိပါတယ်ရန်ကုန်ကတော့တတိယနေရာမှာ82ယောက်ရှိပါတယ
်ဒါအပြင်ကိုဗစ်အဖြစ်ဆုံးဒီချင်းပြည်နယ်ထဲမှာပဲကြည်ခါပါတဲ့ဒွန်းဆန်မျိုးမှာအဖြစ်အများဆုံးဖြစ်ပုံကိုလည်းဗဟုကုသရောဂါတိုက်ချက်ရေးဌာနကညွှန်ကြားမှုလည်းဖြစ်တဲ့ဒေါက်တာခင်ခင်ကြီးက
အများဆုံးဒီကြည်ခါဖြစ်ပါတယ်84ယောက်ရှိပါတယ်တွန်းဆန်ဒီဒုတိယအများဆုံးဖြစ်ပါတယ်73ယောက်ရှိပါတယ်ဖလန်းဒီ18ယောက်ရှိပါတယ်ဒီအချိန်မှာဆို10ယောက်ရှိပါတယ်ဒါချင်းပြည်နယ်အတွင်းမှာ cluster လိုက်ပေါ့နော်အုပ်စုလိုက်ဖြစ်ပွားမှုတွေများနေတယ်ဒါကြောင့်မလို့တွန်းဆန်မျိုးနယ်ကိုကျွန်တော်တို့ဒီ stay at home ဖြစ်နေတတ်မှတ်တာဖြစ်ပါတယ
်အခုလို covid အဖြစ်များဆုံးကြီးခါမျိုးကိုပါတွဲကြရတဲ့တွန်းဆန်မျိုးနယ်ကျန်းမာရေးမှူးဒေါက်တာထန်ရှင်းခိုင်ကပြီးခဲ့တဲ့အပတ်ကမှစပြန်ဖြစ်ပြီးရုတ်တရက်ဆိုးလာရပုံကို
ဒီမနေ့အထိပေါ့နော်ကြီးခါဆေးရုံမှာကျွန်တော်တို့9ယောက်တည်ဆုံးသွားပါပြီ covid နဲ့ပြီးတော့ကျွန်တော်တို့တွန်းဆန်မှာတော့မနေ့ကပေါ့နော်ဒီဆုံးသွားတဲ့လူနာတယောက်ကိုကျွန်တော်တို့အလောင်းကိုဆင်လိုက်တော့ကိုဗစ် positive တွေ့ပါဒီဆုံးတာ6ယောက်ဖြစ်သွားပြီနော်အများစုကတော့ယောဂအခန်းမရှိကြဘူးဗျပိုးကတော့အရင်ကဥစ္စာတွေတက်ပိုးပြီးနေအိန္ဒိယမှာ outbreak ဖြစ်တဲ့ပိုးမျိုးကိုဝင်တယ်တယောက်တော့တည်တယ်ပြီးတော့ယောဂအခန်းရှိတဲ့လူကတော့9ယောက်ရှိတယ်ဒီနေ့ဥစ္စာတွေဆိုရင်ယောဂအခန်းလည်းမရှိဘူးကျွန်တော်တို့ oxygen ကိုလည်း double line နဲ့ပေးထားတာပဲအခုလေဒါပေမဲ့အသက်ရှူမဝဘဲနဲ့ဆုံးသွားတာပဲအစိုးရဘက်ကနေ support ပေးတယ်ရောအလူရှင်တွေ support ပေးတဲ့ဥစ္စာတွေနဲ့ဆိုရင် oxygen ကပြတ်လန့်မှုတော့မရှိခဲ့ပါဘူးအခု patient 9ယောက်ဆိုရင်ပေါ့နော် high flow နဲ့တော့ပေးထားတာပါပဲဟိုကအသက်ရှူဆက်တော့ ventilator တော့ဘာလို့တော့မရှိဘူးပေါ့နည်းစတေတာလေးဆိုတော့
ဒီပြေဆုံးမှုတွေလည်းထူးခြားပုံကိုကြည်ခါမျိုးတွေမှာစေတနာဝန်ထမ်းဖြစ် COVID ကင်တွယ်ပေးနေသူဆရာလှန်ရှင်းထံကလည်
းဒီတစ်ခါမှတော့နည်းဆမျိုးတိုင်းနေစီရောအဲ့မှာတော့ COVID ကြောင့်3လရဲ့အတွင်းမှာဆုံးသွားတာငါရောက်ရှိပြီသူတို့အမခံရောဂါပြည့်မရှိဘူးဒီ COVID ကြောင့်ပဲဒီခါမှတရားတော့လည်းဒီနှလုံးအားနေတာရှိတယ်အတိတ်ရောတော့ဟိုအကောင်ဆောင်နေတဲ့38နာဆေပဝင်ဂျင်ချဆေပဝင်ဂျင်ရှိတယ
်အဲ့တော့အခုလိုရုတ်တရက်တည်ဆုံးမှုတိုးလာတာကိုရှော့ချနိုင်မှုဘာအဓိကမှားခြင်းပါလဲလို့မေးရမှာဒေါက်တာထန်ရှင်းခိုင်က
ခုခုနည်းနည်းနေမကောင်းဘူးနည်းနည်းဖျားတယ်ဟိုလည်းချောင်းလာတယ်နှုံးချတယ်ဆိုရင်တော့ဟိုကိုဗစ်ပိုးရှိမရှိစစ်စစ်တာတော့အကောင်းဆုံးပါပဲအမြန်ဆုံးစစ်တာနောက်ကျလို့ရှိရင်လည်းဟိုအချင်းမမီတာတော့ဘာလို့ရှိတတ်တယ်ခုပိုးရောမျိုးစားတွေရပါတော့လူနာမြလာကနဲ့မြပေါ့နော်ဒီဝန်ထန်ပြီးတော့ဆေးဝါးမမြတော့တာပေါ့ကိုပေးနိုင်တဲ့ပြီးတင်တဲ့ treatment ကစားပေါ့နော်ဒီ care လေးတွေကနည်းနည်းအားနေသွားတာပေါ့ပို့စားပေါ့ volunteer လာချင်တဲ့ဆေးဝန်တွေရှိရင်လည်းကျွန်တော်တို့လွတ်ပြေဖို့
ဒါအပြင်ကိုဗစ်ဖြစ်တာဒုတိယထိတ်ဆုံးကိုရောက်လာတဲ့စကိုင်းကအခြေအနေကိုလည်းဒေါက်တာခင်ခင်ကြီးက
စကိုင်းတိုင်းမှာဆိုလို့ရှိရင်တမူးမှာတော့အများဆုံးပေါ့နော်123ယောက်ရှိပါတယ်ကလေးမှာတော့ဒါဒုတိယအများဆုံး26ယောက်ဒါကြောင့်မို့လို့တမူးရဲ့ကလေးရဲ့ဒီမျိုးနယ်တစ်ခုကိုကျွန်တော်တို့စကိုင်းတိုင်းမှာဆိုရင်တော့ stay at home သတ်မှတ်ထားတာဖြင့်တနေရာနဲ့တနေရာကူးစက်ပြန့်နှံ့မှုကိုအများဆုံးထိန်းချုပ်နိုင်ဖို့ရည်ရတာဖြစ်ပါတယ
်ဒါပေမဲ့ကလေးဒေတာကန်ကိုနေမင်းကတော့ကိုဗစ်သိပ်ဖြစ်တာသတိမပြုမိဘူးလို့ဆိုပါတယ
်ဟုတ်လားကိုဗစ်ဖြစ်လို့ပြောတာကျွန်တော်ဒီမျိုးနယ်ပြည်သူမှာကပုံမှန်တမ်းမဲ့ဒီဘာမှဖြစ်တာမျိုးလည်းမရှိဘူးပေါ့အဲကိုဗစ်ဖြစ်ပါလေဆိုတော့လက္ခဏာကလည်းဟိုတချို့တော့အနတ်တတော်လို့ရှိရဲသူကသူအိမ်မှာပဲဒီတိုင်းဒီကြောင့်ကိုဗစ်ကလာကပုံလည်းတော့သူကသူဒီဆင်းနေပါလိမ့်ရှိတယ်ဒါမှအဲ့ဒါလည်းအများကြီးရောမရှိဘူးလားအခုဒီဘိုင်းတော့မှမျိုးပေါ်မှာပြည်ကနေကဆိုရင်ဗန်နေစီမှာပုံကွဲရတယ်မျိုးဖြစ်တာတော့ဥရောဒီကိစ္စကိုထိချုပ်ချင်လို့အဲ့တော့ဒီကမိတ်စောင်းလို့ထွက်တာလို့ထိချုပ်ချင်လို့အခုလိုချင်တာအချက်တော့လို့ထင်တယ
်တကယ်တော့မြန်မာနိုင်ငံမှာနိုင်ငံရေးမတည်မငြိမ်မှုတွေဖြစ်လာပြီးကျန်းမာရေးဝန်ထမ်းတွေအားနယ်လာချိန်မှာအရင်ပြောင်းရင်းခဲ့တဲ့ဒုတိယလှိုင်းအခုအိန္ဒိယမျိုးကွဲတစ်ကတစ်ဆင့်တတိယလှိုင်းအဖြစ်တက်လာမှာကိုကျန်းမာရေးဝန်ထမ်းတွေစိုးရိမ်နေကြပါတယ်ခင်ဗျာ